ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစနာရှင်ပြေလိုက်လျှောက်တမဲ့တိမ်သိသို့ွယ်တို့ခန္ဓာကိုယ်ကိုနာနခေါ
မျောလင့်ခြင်းသာတော်ဒရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွေစီစဉ်မှာအစားအစာပြောင်းလဲလုပ်ခြင်းနဲ့ပတ်သက်သည့်တွန်တင်ချက်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါရစေ။တောတရှင်များရှင်။တိရစ္ဆာန်အစာကိုစားသုံးမှခန္ဓာကိုယ်ကြွက်သားတွေအားကောင်းတဲ့ဆိုတဲ့ယူဆချက်ကမှားယွင်းမှုတစ်ခုဖြစ်ပါရစေ။ကျမတို့အနေနဲ့ခန္ဓာကိုယ်လူအချက်တွေကိုကျန်းမာတန်ဆွမ်းစေဖို့အသားကိုမစားသုံးသင့်ပါဘူး။ဘာကြောင့်လဲဆိုရင်ကျမတို့ရဲ့ခန္ဓာကိုယ်ကိုကျန်းမာစေပြီးအသွေးအသားဖြစ်ထွန်းစေတဲ့အာဟာရဓာတ်တွေကအသီးနှံတွေ၊ဟင်းသီးဟင်းရွက်တွေနဲ့သစ်သီးဝလံတွေထဲမှာပြည့်ဝစွာပါဝင်နေပါတယ်။တိရစ္ဆာန်အသားတွေထဲမှာတော့အသီးနှံနဲ့ဟင်းသီးဟင်းရွက်တွေလောက်အာဟာရပြည့်ဝမှုမရှိပါဘူး။သောတာရှင်များရှင်အသားကိုဖြတ်တဲ့အချိန်မှာအာနေသွားသလိုခွန်အားယုတ်ယော့သွားသလိုမျိုးခံစားရတတ်ပါတယ်။ဒီအရာကိုကြည့်ပြီးတချို့ကအသားဟာမရှိမဖြစ်လိုအပ်တဲ့အစာဖြစ်တယ်လို့ပြောကြပါတယ်။အမှန်တော့ဒီအစားအစာမျိုးကစိတ်ကိုကြွစေပါတယ်။သွေးကိုလှုပ်ရှားစေပါတယ်။အာယုံကြောတွေကိုထကြွစေပါတယ်။သောတာရှင်များရှင်ဒါကြောင့်မို့လဲအသားစားတာကိုဖြတ်တဲ့အချိန်မှာအာဟာရကိုဖြစ်စေပြီးအရသာရှိတဲ့အသီးအနံဟင်းသီးဟင်းရွက်တက်သီးဝလံစတဲ့အစာတွေနဲ့အစာထိုးစားသုံးရပါမယ်တောတရှင်များရှင်အသားဟင်းစာအချို့အစာစာတွေကိုပြင်ဆင်ကြရပါမယ်အသားဟင်းကိုပြန်လည်တန်းတမှုဖြစ်စေဖို့အစာထိုးချက်ပြုတ်တဲ့ဟင်းတွေကိုကောင်းမွန်စွာစီမံသင့်ပါတယ်ထမင်းစားတဲ့အခါဟင်းခွက်အမျိုးများစွာရှိဖို့မလိုအပ်ပါဘူးပဲမျိုးမျိုးနဲ့ဟင်းသီးဟင်းရွက်အသီးအနံတွေကိုပြောင်းလဲချက်ပြုတ်ပြင်ဆင်မှသာကတွေးမြိန်စေပြီးအဟာရခွန်အားဖြစ်စေပါတယ်။သောတရှင်များရှင်စိတ်နှလုံးနဲ့သွေးလက်ပတ်မှုကိုမြန်ဆန်လှုပ်ရှားစေတဲ့ဟင်းလျာတွေကိုစားသုံးတဲ့သူတွေမှာတဘာဝနဲ့ဆန့်ကျင်တဲ့အရသာခံစားမှုရှိနေပါတယ်။ဒီလူတွေဟာရိုးရိုးအစာကိုချက်ချင်းကတွင်းတွေ့ကြမှာမဟုတ်ပါဘူး။ဒါကြောင့်မို့ကတွင်းတောင့်တမှုဖြစ်လာစေဖို့နဲ့အစာအိမ်ဝေဒနာတွေပြန်လည်ပျောက်ကင်းစေဖို့အချင်းယူရပါလိမ့်မယ်သောတရှင်များရှင်ကောင်းတဲ့အစာတစ်ခုကိုစားဖို့ရန်အတွက်ကျန်းမာရေးကိုထိခိုက်စေတဲ့အစာကိုစွန့်လွတ်ဖို့ဖြစ်ပါတယ်သောတရှင်များရှင်ထာဝရဘုရားသခင်ကအရှံပယ်ချပေးထားတဲ့အစာတောက်များနဲ့ထမင်းစပွဲများကိုစားခြင်းစပွဲဖြစ်အောင်ပြင်ဆင်ကြပါစို့တဘာဝကိုစန့်ကျင်တဲ့ကတွင်းတောက်တမှုကိုကြိုလွားကြပါစို့ကျန်းမာခြင်းနဲ့ပြည့်စုံတဲ့စားတောက်မှုအားဖြင့်ပျော်ရွှင်ကျမ်းမာတဲ့ဘဝကိုရယူကြပါစို့တောတရှင်များအားလုံးကျမ်းမာရွှင်လန်းကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်
တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာရှင်ရှင်ခွန်အားယူကြပါစို့
။ချစ်တော်တာရှင်တပါးမိတ်ဆွေပေါင်းမင်္ဂလာပါ။ဒီကနေ့လာပါလဲပဲဆက်လက်ပြီးတော့ချစ်တော်မိတ်ဆွေတို့ကိုပေးသွားခြင်းတဲ့တင်စကားကတော့ကာယောဂါဆိုတဲ့စကလုံးထဲမှာပထမဆုံးနှုတ်ကပတ်တော်ထဲမှာဖော်ပြတဲ့ပထမကာယောဂါအကြောင်းကိုပြောပြခြင်းပါတယ်။ဒါကြောင့်ကာယယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်၃မျိုးနဲ့ဆက်လက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်။ဒါကြောင့်ပထမကာယယောဂာမျိုးစားနဲ့မှာဆိုရှင်တမချန်းသာထဲမှာအသုံးပြုထားတဲ့ဒီကာယယောဂာအကြောင်းကိုကျွန်တော်ဆက်လက်ပြီးတော့လေ့လာကြရအောင်။အချိန်တစ်ခုတွင်းမှာဆိုရှင်ကာယယောဂာနဲ့ပတ်သက်ပြီးတော့စိုးညစ်တော်သူများပေါ်မှာကြားရောက်မဲ့ဘုရားသခင်ရဲ့တရားစီရင်မှုဖြစ်ပါတယ်နော်။ဒါကြောင့်အဲ့ဒီကာယယောဂာကဆိုရှင်ဘုရားရဲ့တရားစီရင်မှုဖြစ်ပါတယ်။တခါတရံမှာဆိုရှင်တမဟောင်းချန်းသာထဲမှာဆိုရှင်ကာယောဂအပြင်ဘုရားသခင်ကသူအားစန့်ကျင်တဲ့လူမျိုးတွေကိုပြန်လည်ပြီးတော့နောင်တရဖို့ရန်အတွက်အသုံးပြုတာလည်းပဲဖြစ်ပါတယ်เนาะဒါကြောင့်ပရောဖက်ယေရမိနဲ့ယေဇေရှေလတို့ရဲ့เนาะခင်ပါတို့ရှင်အဲ့ဒီကာယောဂဆိုတဲ့စကလုံးကိုဘုရားသခင်ရဲ့တရားစီရင်မှုနဲ့လိုက်တော့ညီဆွေစွာ25ချိန်တိုင်တိုင်အသုံးပြုခဲ့တာကိုလည်းပဲတွေ့ရမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့တင်တော့နေဖြင့်ထိုအချင်းရောင်များများဟာဆိုရှင်ထိုးစမ်းနေတယ်လို့ထင်ကောင်းထင်နေပါလိမ့်မယ်တို့ပဲမဲ့လည်းပဲဤပြည့်ကြီးပြည့်ကြီးကိုပြန်လဲပြီးတော့စဉ်းစားကြည့်ကြရအောင်ဤချင်းနိုင်ငံမှာပေါ်ပေါက်လာကြာရောက်ခဲ့တဲ့ကတ်ယောဂါတွေဟာဆိုရှင်သူ့အလိုလျောက်သဘာဝအတိုင်းဖြစ်လာခြင်းဒါမှမဟုတ်ပဲねဘုရားသခင်ကဆိုရှင်သူတို့လူမျိုးများအားကယ်ထုတ်ဖို့ရန်အတွက်ဘုရားသခင်သုံးပြုတဲ့တရားစီရင်ခြင်းလားချစ်တော်မိတ်ဆွေစဉ်းစားကြည့်ရအောင်ဧကျင်းပြမှာတို့ရှင်ကာယောဂဘေးချိုဘေးဆိုးချိုကြီးဘေးဒဏ်ဆယ်ပါးကြာရောက်ခဲ့တယ်ဟုတ်အဲ့ဒီကာယဘေးကြီးဆယ်ပါးမှာဆိုလို့ရှင်ဆယ်မျိုးစလုံးမှာသူ့အလိုလိုရောက်ဒီတိုင်းပဲကြာရောက်လာခြင်းဖြစ်သလားဒါမှမဟုတ်လည်းဘုရားသခင်ကသူ့ရဲ့လူမျိုးများကိုကယ်ထုတ်ဖို့ရန်အတွက်ဘုရားသခင်အသုံးပြုခဲ့တဲ့တရားစီရင်ခြင်းမျိုးလားကျွန်တော်စဉ်းစားကြည့်ရအောင်ဘုရားသခင်ကချစ်ချင်းမေတ္တာအပြည့်ဧကျင်းလူမျိုးများစီကိုဘုရားသခင်ကတတိပေးခြင်းများကိုထပ်ခါထပ်ခါပေးခဲ့ပါတယ်သူတို့ကဆိုရှင်ကရုဏာတရားချီးမားစွာဖြင့်ရောက်လာမဲ့ကပေးအားရှောင်နိုင်ဖို့ရန်တရင်စကားကိုအကြိမ်ကြိမ်ပေးခဲ့ပါတယ်ဘုရားသခင်ကသို့တော်လည်းပဲအဲ့ဒီအချစ်လူမျိုးများဆိုရှင်ဘုရားသခင်ရဲ့ဖိတ်ခေါ်မှုကိုစိတ်ပါလက်ပါနဲ့သူတို့ကပဲလေညင်းပယ်ခဲ့ကြတယ်အဲ့ဒီနောက်မှာဘုရားသခင်ရဲ့စီခြင်းတရားဟာဆိုရှင်အဲ့ဒီတိုင်းပြည်ပေါ်မှာဆိုရှင်ကြာရောက်လာတော့တယ်ဘုရားသခင်ကချစ်ချင်းမေတ္တာနူးညံ့စွာဖြင့်ပြောဆိုတတ်ပါတယ်သို့တော်လည်းပဲတခါတရံမှာမိုးချုံကံကဲ့သို့ကျေလောင်သောတံဖြင့်ကျွန်တော်တို့တတိပြုတ်ဖို့ရန်ပြောနေတဲ့ခါလည်းရှိပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့တဘဝလုံးအတွေ့ဘုရားသခင်ကအကြီးမားဆုံးရည်ရွယ်ချက်ကတော့ကျွန်တော်တို့အာသူထံသို့နီးကပ်စွာဆွဲယူဖို့ရန်အတွက်ဖြစ်ပါတယ်။ဒါကြောင့်ဘုရားကလည်းပါပြောတယ်။ငါထံသို့လာပါ။ငါသည်ချမ်းသာပေးမယ်။ဝင်လေး၍ပူပန်သောသူပေါင်းတို့ငါထံသို့လာပါ။ငါချမ်းသာပေးမယ်လို့ဖိတ်ခေါ်တဲ့ဘုရားဖြစ်ပါတယ်။ဒီကနေ့ချက်တော်မိတ်ဆွေပေါင်းတို့ဒီကတ်ယောဂါထဲမှာတို့ရှင်လည်းပဲဘုရားသခင်ကတရားစီရင်ခြင်းအတွက်တော့ပေးတဲ့ကတ်ယောဂါလည်းရှိပါတယ်။အီဂျစ်လူမျိုးတွေနော်အေဂဒုလူမျိုးတွေဘုရားသခင်ရဲ့စကားကိုသူတို့အကျင့်ကျင့်ညင်းပေးခဲ့ကြတယ်။ဘုရားသခင်ကာယယောဂတစ်ခုနဲ့သတိပေးတယ်ဆိုရင်လည်းပဲသူတို့အနေနဲ့ပါပဲထားပြီးတော့ညင်းပေတဲ့အခါမှာဘုရားကကရုဏာကြီးမားတော်ညာလည်းပဲချစ်ချင်းမေတ္တာနဲ့နူးညံ့စွာပြောဆိုတတ်တော်ညာလည်းပဲဘုရားသခင်ကတခါတည်းရန်ပါမိုးချုံတံကဲ့သို့ကျေလောင်သောအတန်ဖြင့်ကျွန်တော်တို့ကိုတတိပြုတ်မှုကိုရရှိဖို့ရန်အတွက်ဘုရားကပြောတာလည်းပဲရှိပါတယ်ဒီနေ့ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ပထမကတ်ယောဂါကတော့ပရောဖက်များဟောဖော်ပြထားတယ်လို့ပဲเนาะတမချန်းစာထဲမှာတို့ရှိ25ချိန်တိုင်တိုင်တရားစီရင်မှုနဲ့လိုင်တော်ညီဆွေစွာအသုံးပြုတဲ့ကတ်ယောဂါအကြောင်းကိုလည်းပဲကျွန်တော်ဖော်ပြတာဖြစ်ပါတယ်ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားစကားကိုနားမထောင်ဘူးဘုရားကအချင်းချင်းကျွန်တော်ကိုခေါ်တော်မူခြင်းပြုတော်ညာလည်းပဲကျွန်တော်ကဘုရားနောက်ကိုမလိုက်ဘူးဘုရားကိုညှင်းဆန်တယ်ဆိုရင်တော့ဒီနေ့ဤချစ်တိုင်းပြည်ပေါ်မှာကြာရောက်ခဲ့တဲ့ကပ်ဘေး10ခုလိုပဲကျွန်တော်တို့ရဲ့အသက်တာမှာလည်းပဲခံစားရမှာဖြစ်တယ်ဒီနေ့ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကဖခင်နဲ့တူမွေးလျော်ဖို့ လောကမှာကျွန်တော်ရဲ့အသက်တာကိုရှင်သန်တဲ့ခါမှာဒီကဘေးတွေကနေမှလွတ်ချင်းခွင့်ပေးခဲ့တဲ့ဖခင်ဒီဖခင်မှာလွဲပြီးတော့ကျွန်တော်မှာကိုးကွယ်ရအခြားတော်ဖခင်မရှိဘူးเนาะဒါဒီဖခင်သခင်ကသူ့နဲ့အနီးဆုံးမှာပဲသူ့သားသမီးတွေကိုရှိစေချင်တာဖြစ်တယ်သူ့နဲ့ကြွေကွင်းပြီးတော့သူ့နဲ့ကွဲကွာပြီးတော့နေနေတဲ့သူတွေကိုဖခင်ကမကြိုက်ဘူးเนาะအဲ့တော့ကြောင့်သူ့နဲ့မခွဲမခွာပဲနဲ့သူ့နဲ့တပွန်းတတိနဲ့နေပြီးတော့အသက်ရှင်ပြီးတော့အနည်းဆုံးမှာဆွဲခေါ်ခြင်းတဲ့အတွက်ကြောင့်ဒီနေ့ကျွန်တော်ရဲ့လောကမှာဆိုရှင်ကဘေးအမျိုးမျိုးကိုတစ်ခါတည်းတည်းမှာဘုရားကခွင့်ပြုတာဖြစ်ပါတယ်။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ရဲ့အစီအစဉ်ဟာကျွန်တော်တို့အတွက်ဖြစ်တယ်။နော်။ကျွန်တော်တို့အတွက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကဘုရားရဲ့ချစ်ခြင်းမေတ္တာတော်ကိုကျွန်တော်အားလုံးအပြည့်ဝခံစားနေရတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာတော်ကိုခံစားတဲ့သားသမီးတိုင်းကဘုရားရဲ့စကားကိုနားထောင်ဖို့ဘုရားရဲ့လိုတော်ကိုလိုက်လျှောက်ဖို့ဘုရားနဲ့အနီးဆုံးနီးဆုံးပါကျွန်တော်အားလုံးနေပြီးတော့အသက်ရှင်ဖို့ရန်အတွက်အားပေးတိုက်တွန်းခြင်းပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့အထက်ကောင်းငင်ပုံလိုက်တရှိမွန်ထရရှင်ဖာဗျာဒီနေ့ပထမဆုံးအနေနဲ့ကပ်ဘေးမှာလို့ရှိရင်ပထမဆုံးတာမီတို့ပထမကပ်ဘေးအကြောင်းကိုလည်းပဲကြားနာခဲ့ရပြီဖြစ်ပါတယ်ဤသတင်းစကားနဲ့ပတ်သက်ပြီးတော့တာမီပေါင်းတို့ဒီနားလည်သဘောပေါက်၍အတန်တားမှာတို့ရှင်ကိုရှင်ဘုရားကိုစီကပ်ပြီးတော့တက်ရှင်ဖို့ကိုရှင်ဘုရားဘုရားရဲ့မျက်မှောက်တော်ဝယ်သွားလာနိုင်ဖို့ကိုရှင်ဘုရားရဲ့ရှေ့တော်မှောက်မှာမိမိရဲ့အတန်တားမှာတို့ရှင်စက္ကပ်အံ့နိုင်ပြီးတော့အသက်ရှင်နိုင်ဖို့ကိုရှင်ဘုရားမဆာတော်မူပါကိုရှင်ဒီကရုဏာတော်နဲ့ကြီးမားသောဘုရားဖြစ်ပါတယ်ချစ်ခြင်းမေတ္တာအပြည့်ဝစုံနေတဲ့တာမီးတို့ကိုချစ်တဲ့ဘုရားလည်းဖြစ်ပါတယ်ဒီဘုရားသခင်ကိုပဲတာမီးတို့ဒီကိုးကွယ်ယုံကြည်စီကပ်ခြင်းအပြင်ယနေ့လောကရဲ့ကပ်ဘေးကနေမှလူငယ်ချမ်းသာတွင်ရပြီးတော့ကိုရရဲ့ကောင်းခင်ခင်ကိုပဲဆွဲလန်း၍ကိုယ်တော်ပေးမဲ့ထာဝရအသက်နဲ့တူတာမီးတို့ဒီဝမ်းမြောက်နိုင်ဖို့ရန်အတွက်အသက်တာကိုအမြဲတမ်းပြင်ဆင်မောမှန်ပြီးတော့ကိုရှင်ဘုရားနဲ့တူမွေးလျော်အသက်ရှင်တဲ့တာမီးရောက်တိုင်ဖြစ်ဖို့ရန်အတွက်မဆာတော်မမီအကြောင်းမြတ်တော်မတော်ယေရှုရဲ့နာမတော်ကိုမြှုပ်ပြီးဆုတောင်းပါလေဖခင်အာမင
「ただやるやんませんちゃれ」 ချီးတယ်မှာဘုရားရှိတယ်ဖေရီဘူးသူဓာတ်တွေလူလူတိုင်းအပြည့်ပြောင်းချေဝါဘုရားတူတပ်လေဆွေတွေမဲ့စီတည
်ညာလေးချင်တန်တော်တာရှင်များကိုမင်္ဂလာအပေါင်းနဲ့ပြည့်စုံနေနေ့ရက်လေးဖြစ်ပါစေလို့နှုတ်ဆက်တာလိုက်ရပါတယ်ရှင်တော်တာရှင်များရှင်တူတာဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာကျမရူမီနဲ့အတူ
ကျွန်တော်ဆိုင်မွန်တို့
လေ့လာထားတဲ့မြတ်တာစိတ်ဆိုတဲ့မသားဖွဲ့ရအကြောင်းအရာလေးကိုဟောပြတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင
်လေးစားရတဲ့တော်တာရှင်များခင်ဗျာကျွန်တော်တို့ရဲ့သားသမီးလေးတွေကိုတန်မိုးထားမြတ်တို့ကြောင့်ဟောပြပေးနိုင်တဲ့နီလန်းကောင်းလေးတစ်ခုရှိပါတယ်ခင်ဗျာအဲ့ဒီနီလန်းလေးဟာဆိုရင်မိသားစုဝင်တဦးနဲ့တဦးပေါ့ချစ်တဲ့ဆိုတဲ့မတ်ချက်လေးတွေဒီမှာဖော်ပြတာဒါမှမဟုတ်မိသားစုဝင်တွေဟာတူဦးပေါ်တူတန်ဖိုးထားမြတ်တို့ကြောင့်တယောက်ကိုတယောက်ဇာလိရှိသားပေးခြင်းဖြင့်မေတ္တာဖော်ပြရေးပေးရမှာဖြစ်ပါတယ်ခင်ဗျာ
မှန်ပါတယ်ရှင်တငယ်ချင်းဆိုင်မွန်ပြောသားခဲ့သလိုပါပဲရှင်မိသားစုတစုဟာတူဦးပေါ်တူတန်ဖိုးထားမြတ်တို့ကြောင့်တယောက်နဲ့တယောက်ဇာရေးပေးကြရပါတယ်အဲ့ဒီဇာလိတွေကိုလည်းတိတ်ဆိတ်စွာနဲ့ကိုယ်စီဖက်ရှုကြတယ်မိသားစုထဲမှာလင်းနှစ်သမီးငယ်လေးအိနာဟာဆိုရင်စာမဖက်နိုင်သေးတဲ့အတွက်သူရဖခင်ကြီးကမိသားစုဝင်၃ဦးသူမစီကိုစာရေးပေးလိုက်တဲ့စာလေး၃ဆောင်ကိုဖက်ပြခဲ့ပါတယ်။အိနာလေးကလည်းစိတ်ဝင်တစားနဲ့အာရုံစိုက်ပြီးတော့ရှက်ကိုရှက်ကန်နဲ့ဖခင်ဖက်ပြတဲ့စာလေးကိုတရားနာထောင်နေတယ်။အိနာလေးကဆိုရင်မိသားစုရဲ့အထူးတော်မထားတာကိုခံစားခဲ့ရပါတယ်။ဖခင်ကြီးကစာလေးတွေကိုဖက်သွားပြီးတဲ့အခါမှာဆိုလို့ရှိရင်လည်းဖခင်ရဲ့လေဘင်းကိုအိနာလေးကဆိုရင်ပြစ်ဖက်ပြီးတော့ဖေဖေဖေဖေဖေဖေကိုတမီအရင်ချစ်တာပဲဆိုပြီးတော့လဲပြောလိုက်ပါတယ်ရှင
်တငယ်ကြီးရူမီပြောသလိုပဲမှန်ပါတယ်ခင်ဗျာအန်နာလေးရဲ့အနေနဲ့မိသားစုရဲ့တန်ဖိုးထားမြတ်နိုးမှုကိုခံစားလိုက်ရတဲ့အခါမှာတော့အန်နာရဲ့မြင့်တာခွက်ပလာဟာရှံကျလာပါတယ်မိဘတွေရဲ့ပြောဆိုတဲ့အရာလှုပ်ဆောင်တဲ့အရာပေါ်မူတည်ပြီးသားသမီးလေးတွေကိုသူတို့ရဲ့ဘဝကိုတိဆောက်တာပျက်စီးတာတွေကိုဖြစ်စေပါတယ်ဒါကြောင့်မို့မိဘတွေရဲ့တာဝန်ကမလွယ်ကူလာပါဘူးခင်ဗျာသောတာရှင်မိဘတွေအနေနဲ့လဲမိမိတို့ရဲ့သားသမီးလေးတွေကိုပြည့်စုံတဲ့ကလေးတွေဖြစ်စေရမှာပေါ့
တာတာရှင်မိဘတွေအနေနဲ့လည်းသားသမီးလေးတွေရဲ့အနာဂတ်ဘဝတိုင်ဟာလှပစေဖို့အတွက်ဖခင်သခင်ရဲ့အလိုတော်နဲ့အညီတွင်တင်ပေးကြရမှာပဲဖြစ်ပါတယ်ဒါအပြင်သူတို့လေးတွေကိုချစ်တဲ့အကြောင်းဖော်ပြတဲ့အမတ်တရားစာလေးတွေကိုလည်းရေးပေးပြီးတော့ကျေးဇူးတင်ချီးမွမ်းပေးဖို့လည်းလိုအပ်ပါတယ်ရှင
်တကယ်ရဲ့ရွန်မီတင်ပြပေးခဲ့တဲ့လိုမျိုးကျေးဇူးတင်ချီးမွမ်းတတ်မှုရဲ့ရလဒ်ကမိမိကိုယ်ကိုတန်ဖိုးထားတာကိုမြင့်တင်ပေးပါတယ်မိမိဟာတန်ဖိုးရှိပါလားဆိုတော့စိတ်ကစားချက်မှုကိုလည်းဖြစ်စေပါတယ်။ပေါင်းသီးဆက်ဆံရေးကိုလည်းကောင်းမွန်လာစေပါတယ်။ဒေါသကြံတန်းခတ်ထန်တာကိုလည်းကျော်ပါစေပါတယ်ခင်ဗျာ
။လေးစားရတဲ့မျှလင့်ခြင်းတန်တတရှင်တို့အနေနဲ့လည်းမိသားစုချင်းချင်းပေါ်မှာတန်ဖိုးထားခြင်းအဖြစ်ကျန်းမာပျော်ရွှင်တဲ့ဘဝအတ္တကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။ဒီလိုဘူးသူတာတွေလူလူတိုင်းအတ္တရာကျေဝါဖို့ရန်
sha radio mingla concert the gare the china dancing nice boy your lingjin atta radio myma sha radio the ding dong le mya cha ya se bo main set de your lingjin radio mingla che nanne ke ayon
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။